တရုတ်ပြည်မကြီးကဟောင်ကောင်ပေါ်ပို့ပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်လာနေချိန်မှာပဲလာချီကြာမြင့်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဟောင်ကောင်သားတချို့ရေးခံရမှာကိုရှောင်ရှားဖို့မိမိဆန္ဒလျောက်ဟောင်ကောင်ကနေထွက်ခွာပြီးပြပမှာနေထိုင်လာကြပါတယ်2019ခုနှစ်ဇွန်လ9ရက်နေ့ဆန္ဒပြပွဲတွေကိုမျက်မြင်တွေ့ရှိပြီးတဲ့နောက်ဆန္ဒပြပွဲတွေတဲ့ပါဝင်ခဲ့သူဒန်နီယယ်ဟာအခုခါထိုင်ဝမ်မှာခိုးလုံနေထိုင်နေပြီဖြစ်ပါတယ်သူရဲ့မိသားစုနာမည်ကိုဖုံးကွယ်ထားလို့တဲ့ဒန်နီယယ်ကဆန္ဒပြပွဲကိုတွေ့ရှိချိန်မှာဟောင်ကောင်အတွက်ပြလင့်ချက်အဖြစ်ယူဆခဲ့ပေမဲ့တန်းချီတဲ့လူတွေရဲ့တောင်းဆိုချက်တွေကိုလစ်လျူရှုတဲ့ဟောင်ကောင်အာဏာပိုင်တွေအပေါ်ဒေါသထွက်ပြီးအဲ့ဒီအမျက်ဒေါသကပဲသူ့ကိုဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်သူတယောက်ဖြစ်လာစေတယ်လို့ဆိုပါတယ်ဟောင်ကောင်ကိုတရုတ်နိုင်ငံကိုလက်ပြောင်းပေးတဲ့22နှစ်ပြည့်မြောက်တဲ့နေ့ကို2019ခုနှစ်ကဆင်နွှဲချိန်မှာဆန္ဒပြသူတွေနဲ့ဟောင်ကောင်ရဲတွေထိတိုက်ရင်ဆိုင်တွေ့ကြပြီးတဲ့နောက်သူနဲ့သူ့တကယ်ချင်းတွေအရင်နဲ့ခံခဲ့ရတယ်လို့မျက်ရည်ကိုစီးရည်နဲ့လည်းအပက်ခံခဲ့ရကြောင်းနဲ့သူကိုယ်တိုင်ကလည်းပေါင်မှာတနက်ကြီးအထိခံခဲ့ရကြောင်းဒန်နီယယ်က VOA ကိုပြောပါတယ်အဲ့ဒီလိုရုံးရင်းဆက်ခတ်မှုဖြစ်ပြီးဆန္ဒပြသူတွေကဟောင်ကောင်ပါလီမန်ကိုစီးနှင်းသိမ့်ပိုက်ခဲ့ကြတာပါပါလီမန်ကိုစီးနှင်းမှုပြီးမှာတော့ဟောင်ကောင်ရဲတွေကမျက်မြင်တွေနဲ့တဲလွန်စားတွေရှာဖွေပြီးဖက်စီမှုတွေပြုလုပ်လာတာကြောင့်ဒန်နီယယ်နဲ့တငယ်ချင်းတို့ဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်ခင်ဗျ